မင်္ဂလာပါ။ August 25ရက်ကတော်ဝင်နှင်းစီခမ်းမမှာကျင်းပသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌနဲ့စာပေနှုပညာရှင်များတွေ့ဆုံပွဲဟာအင်မတန်ထူးခြားတယ်လို့ဆိုကြပါတယ်။အကြောင်းတစ်ကြောင်းကနိုင်ငံရေးပါတီခေါင်းဆောင်တဦးနဲ့စာပေနှုပညာရှင်တွေအရင်ကအခုလိုတွေ့ဆုံခဲ့တာမရှိတဲ့အတွက်ပါ။နိုင်ငံရေးပါတီကတူလန်းတူးသွားစာပေနှုပညာရှင်တွေကကိုလန်းကိုသွားမြန်မာနိုင်ငံတိုးတက်ရာတိုးတက်ကြောင်းဖွံ့ဖြိုးရာဖွံ့ဖြိုးကြောင်းဥတီချက်တစ်ခုတည်းကိုတွားနေကြပေမယ့်တဦးနဲ့တဦးအဖို့မဆက်ဖြစ်ကြပါဘူးတယောက်အားနဲ့ယူတော်မရအများအားနဲ့ယူတော်ရဤဆိုတဲ့စကားအတိုင်းဆိုရင်ဥတီရာတူသူတွေစုစုပေါင်းပေါင်းရှိလေခွန်အားရှိလေလို့ဆိုနိုင်ပါတယ်ထူးခြားတယ်လို့ဆိုရတဲ့နောက်အကြောင်းတစ်ကြောင်းကတော့တွေ့ဆုံပွဲဟာလူမြင်ကောင်းယုံအခမ်းအနားတစ်ခုတက်တဲ့မဟုတ်ပဲတွေ့ဆုံသူတွေအချင်းချင်းလွတ်လွတ်လပ်လပ်ပွင့်ပွင့်လင်းလင်းရိုးရိုးသားသားပြောသံဆိုသံကြားလိုက်ရလို့ပါအဲ့ဒီလိုပြောကြဆိုကြလို့ဒီနေ့စာပေနှုပညာရှင်တွေရဲ့အနေထားကိုရောဆန္ဒကိုရောအရှိအတိုင်းသိခွင့်ရလိုက်ပါတယ်ဒါပေမဲ့တောတက်ရှင်အများကတော့တွေ့ဆုံပွဲကဆွေးနွေးသံတွေကြားလိုက်သိလိုက်မင်းမထင်ပါဘူးဒါကြောင့်ဒီစကားဝိုင်းကတဆင့်ပြည်တင်တန်ပါလိုက်ချင်ပါတယ်ရှင်။ဘာကြောင့်အခုလိုတွေ့ကြတဲ့လဲ။ဒီအချက်ကိုဥက္ကဋ္ဌရဲ့စကားမှာပြပြသသကြားလိုက်ရပါတယ်။နိုင်ငံတော်တိုးတက်မဲ့လမ်းကြောင်းပေါ်ရောက်ဖို့အဖြေတစ်ခုဝိုင်းချရည်လို့ဆိုသွားပါတယ်။နိုင်ငံရေးသမားကနိုင်ငံရေးရှုထောင့်တဲ့တဲ့စာပေနှုပညာသမားကလည်းနိုင်ငံရေးမပါဘဲလူမှုရေးရှုထောင့်ရင်းကျေးမှုရှုထောင့်တဲ့တဲ့ကွက်ကြည့်ကွက်မြင်တာမျိုးမဖြစ်အောင်နှစ်ဖက်အဆက်အသွယ်ရှိစေခြင်းနဲ့လို့ဆိုပါတယ်။နိုင်ငံတော်တိုးတက်ရာတိုးတက်ကြောင်းပြည်သူတွေလှုပ်ဆောင်ရမယ့်တာဝန်တွေကိုစာရေးသူတွေကမိမောင်းထုတ်ပြစေခြင်းပါတဲ့။စာရေးဆရာတွေဘက်ကပြန်လည်ဆွေးနွေးတဲ့အခါမှာဆရာဖေမင်းကစာပေထုတ်လုပ်သူများခေအဆက်ဆက်ကြုံခဲ့ရတဲ့အခက်အခဲတွေကိုပထမပြောပြပါတယ်။နောက်တော့နိုဘယ်စာပေပွဲတော်ကျင်းပဖို့အစီအစဉ်အကြောင်းသတင်းပေးသွားပါတယ်။မြန်မာစာပေကိုကမ္ဘာစာပေနဲ့အားပြေဖို့နိုဘယ်စာပေဆုရသူတွေရဲ့လက်ရာတွေကိုဘာသာပြန်ဖို့စီစဉ်ကြမယ်လို့ဆိုပါတယ်။နော်ဝေးနိုင်ငံနိုဘယ်ဆုပေးရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုနဲ့ဆက်သွယ်ပြီးကျင်းပမယ့်စာပေပွဲတော်ပါနိုဘယ်စာပေဆုရစာရေးဆရာ2ယောက်3ယောက်ဖိတ်ဖို့အစီအစဉ်လည်းရှိပါတည်းမြန်မာစာပေတိုးတက်ရေးအတွက်အားတက်စရာသတင်းစကားလို့ဆိုကြပါတယ်အဲ့ဒီနောက်ဆက်လက်ဆွေးနွေးတဲ့ဆရာမဆန်းဆန်းနဲ့တာယာဝတီရဲ့စကားကလည်းစဉ်းစားဆင်ခြင်စရာကောင်းလာပါတယ်ဆီယမ်မပထမဆုံးထောက်ပြတာကအရေးမပါတာအရေးပါအောင်လုပ်တဲ့သူကရည်ရွယ်ချက်ရှိရှိလုပ်နေတော့အရေးပါတာတွေအရေးမပါဘဲဖြစ်လာနေတဲ့အချက်ပါဒီလိုမဖြစ်ရအောင်ဥဆောင်မှုပေးဖို့စာရေးသူတွေမှာတာဝန်ရှိတယ်လို့ဆီယမ်မကယုံကြည်ပါတယ်ဥဆောင်မှုပေးဖို့ဆိုရမှာလေဆယ်စုနှစ်များစွာလွတ်လပ်ခွင့်မရှိခဲ့လို့ခွန်အားကုန်ခန်းနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေကိုဥဆောင်မှုပေးနိုင်ဖို့စာရေးဆရာတွေကလေထက်ထက်ရှာရှာရှိဖို့လိုပါတယ်ထက်ထက်ရှာရှာရှိမှလေပြန်လည်ရင့်ကျက်လာနေတဲ့စာဖက်သူတွေရဲ့အာသာဆန္ဒကိုဖြည့်ဆည်းနိုင်မှာမို့ပါအခုကာလစာပေဟောပြောပွဲတွေမှာဟောပြောတာနားထောင်ယုံလောက်နဲ့မတင်းနိုင်တော့ပဲဟောပြောသူရဲ့စကားကိုထောက်ခံကြကန့်ကွက်ကြလှုပ်ဆောင်လာတာအားရစရာကောင်းလာကြောင်းကိုထည့်ပြောသွားပါသေးတယ်။ဆက်ပြီးဆွေးနွေးသွားတယ်ဆရာထက်မြက်ရဲ့စကားမှာနိုင်ငံရေးပါတီများသတိထားရမယ့်အချက်ပါပါတယ်။လွှတ်တော်မှာစာနယ်ဇင်းသမားတွေမလိုလားမနှိမ့်မြို့တဲ့ပုံနှိပ်ဥပဒေချမ်းတင်သွင်းစဉ်ကာလကအဖွဲ့ချုပ်ဥက္ကဋ္ဌနဲ့တကွအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်များကကန့်ကွက်ဖို့ပြက်ကွက်ခဲ့တဲ့အချက်ကိုထောက်ပြပါတယ်။ဥက္ကဋ္ဌကိုယ်တိုင်ကလည်းပုံနှိပ်ဥပဒေချမ်းကိစ္စမှာမိမိတို့လစ်ဟာသွားကြောင်းပြောပြီးဆိုပြီးမှဆရာထက်မြက်စကားမှာအပြစ်တင်တဲ့မပါပါဘူး။ဒါပေမဲ့ဒီလိုအဖြစ်မျိုးနောက်ထပ်မဖြစ်အောင်စာနယ်ဇင်းသမားတွေ၊ကြပြားဆရာတွေ၊ပကြီးဆရာတွေဘက်ကမမရက်စေခြင်းကြောင်းတိုက်တွန်းစကားဆိုသွားပါတယ်။နောက်ဆက်ပြီးဆွေးနွေးတဲ့ကြပြားဆရာတစ္ဆာနီရဲ့စကားတွေဟာလည်းအားတက်စရာစဉ်းစားစရာအပြည့်နေပါဆရာကကြပြားဆရာနဲ့နိုင်ငံရေးသမားအတူတူပါပဲလို့မှတ်ချက်ပေးပါတယ်ဘယ်မှာတူတယ်လဲဆိုတော့အမှန်တရားကိုမျက်နှာထားခြင်းအဖိနှိတ်ခံပြည်သူတွေဘက်ကယက်တီတာခြင်းအကျိုးရလက်ကိုမျှော်ကိုပြီးအလုံးမလုတာခြင်းတူတာလို့ဆိုပါတယ်ဆရာကနိုင်ငံရေးသမားလို့ခြုံပြီးအမိန့်ရှိသွားပြီမယ်နိုင်ငံရေးသမားတိုင်းမှာတော့ဒီလိုဂုံရီဂုံသွေးရှိမယ်မဟုတ်ပါဘူးပြည်သူဘက်ကအမှန်တကယ်ယက်တီတဲ့နိုင်ငံရေးသမားမှကြပြားဆရာနဲ့တူနိုင်မယ်လို့ယူဆပါတယ် ဆရာစကားတွေမှာစိတ်ဝင်စားစရာကောင်းလာတဲ့နောက်တစ်ချက်ကပညာရေးဝန်ကြီးဌာနကကဗျာဆရာသက်မက်ကကိုတရားဝင်အတိအမှန်မပြုသေးတဲ့အချက်ပါသက်မက်ကဆိုတဲ့အသုံးနှုန်းကြောင့်ခွင့်မပြုသေးတာသက်မက်ကဆိုတဲ့စကားအစားအသင်းအဖွဲ့စသည်သုံးရင်ခွင့်ပြုမဲ့ပုံပါပဲသက်မက်ကလည်းအသင်းအဖွဲ့ဆိုတာနဲ့အဓိပ္ပာယ်အတူတူပါပဲဒီလိုအဓိပ္ပာယ်တူပါရဲ့ဘာဖြစ်လို့များသက်မက်ကဆိုတဲ့အသုံးနှုန်းကိုအာဏာပိုင်တွေအထင်တလန့်ဖြစ်နေပါလေဆက်လက်ဆွေးနွေးတဲ့ကာတွန်းပညာရှင်ဆရာအော်ပီဂျေကကာတွန်းဆရာများမှာလိုအပ်နေတဲ့အချက်တစ်ချက်ဖြည့်ဆည်းပေးဖို့မြေတားရိုက်ခန့်စကားဆိုသွားပါတယ်ဆရာအော်ပီဂျေကိုယ်တိုင်ကမ္ဘာနိုင်ငံတချို့ကိုရောက်ဖူးပေမဲ့မြန်မာကာတွန်းဆရာတွေပြည်ပခီးဆန့်ဖို့လေလာရေးခီးထွက်ဖို့ဆိုတာကခရင်လာပါတယ်ဒါကြောင့်ဆရာကမိတ်ဆွေကာတွန်းဆရာတွေအမြင်ကျေတဲ့ကြေပြန့်လာအောင်ပြည်ပလေလာရေးခီးစီစဉ်ပေးဖို့ပြောဆိုသွားတာပါပဲနောက်ဆုံးဆွေးနွေးတဲ့ပကြီးဆရာဦးကျော်တောင်ကတခြားစာပေအမှုပညာရှင်များနည်းတူပကြီးဆရာများလည်းခေဆိုးစနစ်ဆိုးကြကရုန်းကန်ရှင်သန်ကြရပုံတွေပြောဆိုသွားပါတယ်ပကြီးရုပ်ပုံတွေလွတ်လွတ်လပ်လပ်ရေးဆွဲခွင့်မရှိခဲ့တဲ့အချက်တွေပါပါတယ်တွေးတောဆင်ခြင်ုံတရားလက်ကင်ထားပြီးဒီမိုကရေစီနိုင်ငံဖြစ်တဲ့အထိဆက်လက်ကြိုးပမ်းသွားကြမယ်လို့ဆိုပါတယ်အားတက်စရာစိတ်ဝင်စားစရာစဉ်းစားစရာအမျိုးမျိုးကြားရတာမို့အကျိုးကျေးဇူးများလာတဲ့တွေ့ဆုံပွဲလို့ယူဆကြပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ